ခုပထမဆုံးအော်တိုဘာလ2ရက်ကနီကေအေရှားစာဆောင်မှာဖော်ပြခဲ့တဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တပ်ခိုက်မှုတွေနဲ့ရေဘေးအန္တရာယ်တွေကြုံရပေမဲ့အာဏာသိမ်းထားတဲ့စစ်ကောင်စီဟာလာမယ့်နှစ်ရွေးကောက်ပွဲရဲ့မဲပေးခွင့်ရှိသူဆင်ရဖို့အတွက်တကောင်စီရင်ကောက်ခံမှုတွေစတင်နေတယ်ဆိုတဲ့သတင်းစာမှာကိုတင်ပြပါမယ်။ပြီးခဲ့တဲ့ဗုဒ္ဓဘုရားကစပြီးတကောင်စီရင်ကောက်တဲ့သူတွေဟာရန်ကုန်မြို့လေကဆိုင်တွင်အိမ်တွေမှာလိုက်လံမေးမြန်းပြီးနေထိုင်သူစီးရင်တွေကိုကောက်ခံနေတာတွေ့ရတဲ့အကြောင်း10မိနစ်လောက်မေးမြန်းပြီးအချက်လက်တွေကိုတက်ဘလက်ကွန်ပျူတာနဲ့မှတ်သွားတာတွေ့ရတဲ့အကြောင်းလမ်းမတွေပေါ်မှာလည်းပုံမှန်တပ်ပုံများတဲ့ရဲတပ်ဖွဲ့ဝင်တွေရှိနေတာလည်းတွေ့ရတဲ့အကြောင်းသတင်းကဖော်ပြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်အရေးပေါ်အခြေအနေကြေညာထားတာရုပ်သိမ်းပြီး6လအတွင်းမှာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဒါကြောင့်လည်းစစ်ကောင်စီဟာလာမယ့် February ဒါမှမဟုတ် August လမှာအရေးပေါ်အခြေအနေရုပ်သိမ်းပြီးအခုကောက်ခံနေတဲ့တကောင်စင်းရလတ်ပြုစုထားတဲ့မဲစင်းနဲ့ရွေးကောက်ပွဲကျင်းပလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းဆောင်းမကဖော်ပြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အောက်တိုဘာလက2029စစ်စင်ရေးကနေစတင်လိုက်တဲ့ပြည်ပခတိုက်ခိုက်မှုတွေကြောင့်စစ်ကောင်စီဟာမှန်းထားတဲ့အတိုင်းရွေးကောက်ပွဲလုပ်နိုင်ပါမလားဆိုတာလည်းတန်ပြန်ဖြစ်စရာရှိတယ်လို့ဆောင်းမကဆိုပါတယ်။လူဦးရေ56တန်းလောက်နဲ့အိမ်တော်စု73တန်းလောက်ရှိတဲ့မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုက်အတာနဲ့သံကောင်စင်းကောက်ယူဖို့ခန့်ထားတဲ့ဝန်ထမ်း 42,000 ပဲရှိတဲ့အတွက်ဝန်ထမ်းတအုပ်ကိုအင်ဂျင်300ဒါမှမဟုတ်လူ1300လောက်နှုန်းနဲ့ကောက်ခံမှာဖြစ်ပါတယ်။ဒါဟာမဖြစ်နိုင်ဘူးလို့ဝေဖန်သူတွေကသုံးသပ်ကြပါတယ်။စစ်ကောင်စီဟာဟိုတယ်နဲ့ဘုံကြီးကျောင်းတွေကိုလည်းသံကောင်စင်းကောက်ခိုင်းထားပါတယ်။ရန်ကုန်ကိုစီးပွားရေးကိစ္စနဲ့ခဏရောက်နေတဲ့ဂျပန်နိုင်ငံသားတစ်ယောက်ကသူ့ခန်းမှာလည်းတကောင်စင်းမေကွန်းဖြေဖို့စာရွက်တွေလာပေးထားတယ်ဆိုတဲ့အကြောင်းဒီဟိုတယ်မှာတဲနေတဲ့နိုင်ငံသားတွေအပါအဝင်ဘသူမဆိုဒီမေကွန်းတွေဖြေရမယ်လို့မြို့နယ်အုပ်ချုပ်ရေးမှူးချုပ်ကအမိန့်ပေးထားတဲ့အကြောင်းလည်းပြောပါရယ်အခုဆက်လက်ပြီးစစ်ကောင်စီကကောက်ခံနေတဲ့တကောင်စင်းဟာရွေးကောက်ပွဲအတွက်မဲစင်းပြည်စုဖို့အတွက်တည်းမကပဲတော်လှန်ရေးအင်အားစုရဲ့အင်အားအခြေအနေကိုတိတိကျကျသိရအောင်တရင်အချက်လက်စုဆောင်ပြီးအနီးကပ်စောင့်ကြည့်ဖို့အတွက်လည်းဖြစ်နိုင်တယ်လို့သုံးသပ်ထားတဲ့ AP ဆောင်းပါးကိုတင်ပြပါမယ်တကောင်စင်းကောက်ခံတဲ့အခါမှာပြည်သူတွေအနေနဲ့စိုးရိမ်ကြောက်ရွံ့မှုနဲ့တန်တရားတွေမရှိဘဲမိထားတဲ့မိဂုတ်တွေကိုဖြည့်ပေးကြဖို့စစ်ကောင်ဆောင်ကတိုက်တွန်းထားပါတယ်။ဒါပေမဲ့တကောင်စင်းကောက်ခံတဲ့နေရာမှာပြည်သူတွေရဲ့နောက်ကျောင်းယာဇဝင်နဲ့အဝေးရောက်နေတဲ့မိသားစုဝင်တွေအကြောင်းကွယ်လွန်သွားတဲ့မိသားစုဝင်တွေရှိရင်လည်းအသက်သေဆုံးရတဲ့အကြောင်းရင်းမိဂုတ်တွေပါဝင်နေတဲ့အတွက် CDM လှုပ်ရှားမှုတွေမှာပါဝင်သူတွေအာနာရှင်ဆန့်ကျင်တော်လှန်ရေးလက်နက်ကိုင်အဖွဲ့တွေမှာပါဝင်နေသူတွေအကြောင်းသတင်းချက်လက်စုဆောင်မှုအသုံးပြုလာနိုင်တယ်လို့ AP ဆောင်းမကနေဖော်ပြပါဗျ။ CDN လှုပ်ရှားမှုမှာပါဝင်ထားတဲ့ရန်ကုန်မြို့ကတူနာပြုတ်တို့ကဒီသကောင်စီမှာအလောက်ကိုင်နောက်ကျောင်းယာဇဝင်နဲ့ဆိုင်တဲ့မိခွန်းနေပါတဲ့အတွက်သူ့ကိုအရေးယူဖို့အသုံးလာမှာကိုစိုးရိမ်နေလို့ပြောပါဗျ။လုံခြုံရေးအတွက်အမြင်ဖော်လို့တဲ့ရန်ကုန်မြို့ကအားကစားနည်းပြတို့ကတော့စစ်ကောင်စီကသကောင်စင်းကောက်နေတာမဲစင်းအတွက်တင်မကပဲစစ်မှုထမ်းခိုင်းလို့ရမယ်အမျိုးသားဥယျာဉ်ဘလောက်ကြံသေးလဲဆိုတာသိကျင်လို့ဖြစ်နိုင်တယ်လို့ AP တို့ပြောပါတယ်ခုချိန်မှာမြန်မာနိုင်ငံအနှံ့စစ်ရေးပြည်ပခါတွေဖြစ်နေတဲ့အပြင်စစ်ကောင်စီဟာမြန်မာနိုင်ငံအေရိယာရဲ့90ရာခိုင်နှုန်းအောက်ကိုပဲထိန်းချုပ်ထားနိုင်တာကြောင့်စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တဲ့ကြောင်းကြွမ်းညင်သူတွေကပြောပါတယ်ကုလသမဂ္ဂလူဦးရေရန်မုံငွေဖွဲ့ UNFPA ကတော့မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပခါတွေကြောင့်စစ်ကောင်စီရဲ့တကောင်ချင်းကောက်မဲ့အစီအစဉ်ကိုပံ့ပိုးကူညီဖို့မဖြစ်နိုင်တဲ့ကြောင်း2023ခုနှစ်ခရက်ကပြောထားပါတယ်။ဒါပေမဲ့လည်းတကောင်ချင်းကောက်ယူဖို့တရုတ်နိုင်ငံကနေနီးပညာအကူအညီပေးမယ်လို့ကတိပြုလိုက်တဲ့နောက်မှာစစ်ကောင်စီကဆက်လုပ်နေတာဖြစ်တယ်လို့ AP သတင်းဆောင်မှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။